စတမ်ဆဲလို့ခေါ်တဲ့ပင်မကလစီကိုအစားထိုးကုသပြီး ARVC စားရကူလည်းရက်လိုက်ပြီးတဲ့နောက် AIDS ရောဂါဖြစ်စေနိုင်တဲ့ HIV ရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့ HIV ရောဂါပိုးကူးစက်ခံခဲ့ရသူတဦးနဲ့ပတ်သက်ပြီးဒီကနေ့ညီလာခံတစ်ခုမှာသူတည်တည်တင်ပြဖို့ရှိနေပါတယ်။အခုကုသမှုဖြစ်ရကတော့ဒုတိယမြောက်တည်လာရတဲ့ဖြစ်ရပါ HIV ရောဂါပိုးကူးစက်ခံထားရသူတွေကိုပုံမှန်တိုက်လျက်ရှိတဲ့ ARVC ဟာရောဂါပိုးပိုးဆိုးမလာအောင်ပဲထိန်းထားနိုင်ပြီးပျောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူး။အခုလူနာဟာ18လကြာ ARVC ကိုရက်လိုက်ပြီးတဲ့နောက်မှာရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲကင်းရှင်းသွားပြီဆိုပြီးတနင်္လာနေ့ကထုတ်တဲ့ Nature စာပညာဂျာနယ်ထဲမှာလန်ဒန်တက္ကသိုလ်ကောလိပ်ကဦးဆောင်ဆောင်မရှင် Ravindra Gupta ကရေးထားတာပါ။အဲ့ဒီအမျိုးသားမှာ HIV ရောဂါပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီး2012ခုနှစ်မှာ ARVC ကိုစတောက်တာပါသူမှာ Hodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာ Pemaclasi အစာထိုးကုသမှုစလုပ်ခဲ့ပြီး ARVC တောက်တာကိုလည်းရပ်လိုက်ပါတယ်သူခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူ့တေတီတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ရောဂါပိုးမရှိတော့ဘူးဆိုတာကိုအဲ့ဒီအချိန်ကလေးကတွေ့ခဲ့တာပါ Pemaclasi အစာထိုးကုသမှုရဲ့အဓိကတော့ချက်ကတော့HIV ရောဂါပိုးကိုတဘာဝအားဖြင့်ခုခံနိုင်တဲ့ရှားပါတဲ့မျိုးရိုးဗီဇပြောင်းလဲမှုနှစ်ထပ်မူပွားရှိသူအလူရှင်တူစီကနေကလပ်စည်းတွေကိုယူပြီးတော့အစာထိုးကုသပေးတာပါဒီအစာထိုးကုသနည်းဟာ HIV ရောဂါပိုးကိုကြည်ကြဲပြန့်ပြန့်ကုသနိုင်မဲ့တကယ်လက်တွေ့ကျတဲ့နည်းလမ်းတော့မဟုတ်ဘူးလို့ဆောင်းမရှင်သူတည်တည်တွေကသတိပေးထားပါတယ်ခင်ဗျာ